ဒီနေ့သတင်းစာမှာနောက်အစိုးရတာဝန်ယူပြီးတော့လှုပ်ဆောင်ဖို့အတွက်ဆိုင်းငံ့ထားတဲ့လုပ်ငန်း68ခုကိုကြီးညာထားတာတွေ့ရပါတယ်ရှင်။အဲ့ဒီမှာအနီဒီနေ့တင်တဲ့အစိုးရကလုပ်ငန်းတွေများပါဝင်ပါလားရှင်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအနီဘယ်လိုသိထားပါလဲရှင်။
ဟုတ်ကဲ့ဘာဝင်မအောင်ရှင်ကျွန်တော်တို့တင်နေတာနေတော့လေခုသူတို့ဝင်ကြီးဦးရထွက်ရှင်းပြတာနဲ့ဟိုဥက္ကဋ္ဌရှင်းပြတဲ့အထက်မှာတော့ဟိုကျွန်မအစိုးရမှာပါတဲ့ကိစ္စလေးပါပါတယ်ရှင
်လက်ရှိအစိုးရကဒီဒုတိယလွှတ်တော်တက်တန်းကိုတာဝန်မယူပေါ့နော်အဲ့ဒီအနေနဲ့ဒီလက်ရှိလွှတ်တော်မှာတင်သွင်းထားတဲ့အစိုးရနဲ့ပတ်သက်ပြီးတော့ပြည်ထောင်စုအစိုးရအနေနဲ့လာရောက်ဖြေရှင်းတာမျိုးမရှိတဲ့အတွက်ကြောင့်မလို့အနေအခုတင်ထားတဲ့အစိုးရနဲ့ပတ်သက်ပြီးတော့ဘယ်လိုများပြောချင်ပါလဲရှင
်အဓိကကတော့ကျွန်တော်တို့ကဒီ2020အစိုးရအနေနဲ့ပေါ့ခုလိုလွှဲကြောင်းလုပ်ခံနေမှာကုန်သက်သာရှိသွားတဲ့လွှဲကြောင်းတာကိုလည်းကျွန်တော်တို့ကလိုချင်တယ်ဒီအတွက်ကိုလည်းကျွန်တော်တို့ကဝန်တာကုန်ကြီးချင်တယ်နောက်တော့ဒီလူလူကြမှာအငင်းပွားနေတဲ့ဒီပြဿနာရှိနေတဲ့ကိစ္စတွေကိုလည်းတချို့ဆိုးရနေနဲ့ဖြေရှင်းပြီးတော့ပြေးစီခြင်းနဲ့အဲ့ဒီအတွက်ကြောင့်မလို့မို့ဒီအစိုးရရဲ့ဂုဏ်သိက္ခာအတွက်ကျမတို့ကလွတ်တော်ကိုယ်တိုင်လည်းသုံးနေတယ်လွတ်တော်တွေကဒီတရားကြီးဆိုတဲ့အနေနဲ့ကျမတို့ပြင်ပြီးတော့မြေးကြတာပါကျွတ်တော်လည်းပဲမနေ့ကလည်းဒါကျမတို့ဆိုတင်တဲ့အချိန်မှာလည်းဟိုသက်ဆိုင်ရာဝန်ကြီးဌာနတွေမလာဘူးဒါလွတ်တော်ရဲ့မှာတော့သူတို့လာဖို့ရပြီးအားလုံးပြင်ဆင်ပေးထားတယ်ဒီနေ့လည်းကျမတို့ဒီအစိုးရနဲ့ပတ်သက်ပြီးတော့ပြန်လည်းဒီဆွေးနွေးကြမယ့်ပုဂ္ဂိုလ်များရဲ့ဆွေးနွေးချက်တွေကိုလည်းနားထောင်ဖို့ရတယ်လို့ဝန်ကြီးဌာနကမလာခဲ့ဘူးနောက်တော့ဝန်ကြီးဌာနတွေအနေနဲ့လည်းပြန်လည်းရှင်းလင်းပြတာလည်းမရှိဘူးပေါ့လေအဲ့တော့ပြောချင်တာကလည်းတကယ်တမ်းကလည်းလွတ်တော်ကြီးတစ်ခုလုံးရဲ့ဂုဏ်သိက္ခာကိုတော့လေးစားဖို့ရတယ်ဒီကျမတို့ဒီလိုမျိုးနဲ့နောက်တစ်ခုကလည်းအစိုးရအနေနဲ့ကိုဆောင်ရွက်ခဲ့တဲ့ကိစ္စတွေကိုတောင်းကံဖြေရှင်းတာမျိုးတွေကိုကျမတို့ကဒါပြည်သူလူထုရှင်မရရဲ့ပြင်းပြချပြတာကိုကျမတို့သိကြပါတယ်နောက်တစ်ခုကပြည်သူလူထုတွေအနေနဲ့အပြင်မှာပြောနေတဲ့စကားတွေထက်တောင်းရှိတဲ့အစိုးရပုဂ္ဂိုလ်များအနေနဲ့ဖြေရှင်းပြီးပြောတာတွေကပိုပြီးတရားဝင်တယ်လို့ကျမတို့ဒီလိုနားလည်တယ်အဲ့ဒီတော့မလို့ကျမတို့ကဒီအနေပတ်သက်ပြီးဝင်ကြီးဌာနအနေနဲ့ပြန်လည်ဖြေကြမယ်လို့ကျမတို့ဒီလိုမျှော်လင့်ပြီးတဲ့နောက်မှာဒီအစိုးရကိုကျမတင်ခဲ့တာပါရှင
်ဒုတိယလွှတ်တော်သက်တမ်းမှာတင်သွင်းနေတဲ့အစိုးရကလက်တလောဖြစ်နေတဲ့ကိစ္စရပ်တွေနဲ့များသောအားဖြင့်တင်သွင်းကြတာကိုတွေ့ရပါတယ်ရှင်အနည်းအနေနဲ့ဒီအစိုးရဘာကြောင့်အရေးကြီးအစိုးရအနေနဲ့တင်သွင်းခဲ့တာလဲရှင်နိုင်ငံပိုင်စီမံကိန်းတွေဒီအမြေအရာတွေကိုလက်ရှိအစိုးရလုတ်ကင်နေတာတွေကဘယ်လောက်ထိစိုးရင်စရာကောင်းနေတယ်လို့အနည်းအနေနဲ့မြင်လဲရှင်
ဟုတ်ကဲ့အဓိကတော့လေဟိုဒါကလေကျမတို့ဒါလက်တလောအနေနဲ့ပြည်သူလူထုတွေအနေနဲ့စိုးရိမ်ပူပန်မှုတွေလည်းရှိသေးတယ်ကျမတို့တရင်မီဒီယာတွေမှာရောပြည်သူလူထုတွေကြားမှာရောကြဲကြဲပြန့်ပြန့်ပြောဆိုရာပြောနေတဲ့အချက်တွေညှင်းပွားနေတဲ့အချက်တွေလည်းရှိနေတဲ့အတွက်ကြောင့်မလို့ဒါဒီဒုတိယကျင်းလွတ်တော်မှာပဲကျမတို့ကဒီဟာကအရေးကြီးဆိုတဲ့အနေနဲ့တင်သွင်းဖို့ရတဲ့ရှိရဲဆိုတဲ့အနေနဲ့ကျမတို့ဒါကိုတင်ခဲ့တာပါ။ဒါရဲ့ရဲ့အပေါ်မှာတော့လေဟိုအားလုံးကတော့ခုနိုင်ငံမှာပြည်သူနိုင်ငံမှာမြန်မာပြည်နိုင်ငံမှာစောက်အောင်နေပေါ့ဒါတွေကိုအလင်းစလို့လက်ပြောင်းရောင်းချနေရတော့လေကျမတို့မျက်စိရှိအောင်မှလည်းအမြင်ပဲဖြစ်တယ်။အဲ့တော့ဘယ်လိုပုံစံဘယ်လိုအနေထားဒါတို့ရခွင့်ပြုချက်တွေနဲ့ဒါတွေလုပ်ရလဲဆိုတော့ကျွန်တော်တို့ဒါကိုသိကြပါလေအဲ့ဒီအတွက်ကြောင့်မလို့ဒါကိုမေးရအောင်ရှင
်အစိုးကိုဆွေးနွေးကြတဲ့ကိုယ်စားလှယ်တွေထဲမှာဒီတက္ကသိုလ်မျိုးရေးကကိုယ်စားလှယ်တွေနဲ့ NLD ကကိုယ်စားလှယ်တွေသဘောထားမြင်ကွဲလွဲမှုတွေရှိနေတဲ့အပေါ်မှာအနည်းအနေနဲ့ဗာပြောကြပါလဲရှင်
ဒါတော့လေဟိုလက်လက်ဆိုတော့သဘောကွဲလွဲခြင်းရှိပါတယ်ဒါကတော့ကိုယ်အမြင်ပြုမြင်ဆိုတာအမြင်ရင်းတော့မတူနိုင်ဘူးပေါ့လေဒါနဲ့ကျွန်တော်တို့ပြောချင်တာကတော့တကယ်တမ်းတကြီးအကျိုးစီးပွားကိုရှိစေခြင်းနဲ့နိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေအကျိုးကိုရှိစေခြင်းနဲ့ကျွန်တော်တို့တကြီးမှာရှိတဲ့အနာဂတ်မျိုးဆက်ချက်တွေအတွက်ကျွန်တော်တို့အမွေခံကောင်းတွေကိုခြံထားရစ်ခဲ့ပြီးတကယ်စေကောင်းစေတနာကောင်းရှိရဆိုရင်တော့ဒါရဲ့အပေါ်မှာသဘောကွဲလွဲဖို့ရမလို့ဘူးဒါရဲ့သဘောမကွဲလွဲတင်ဘူးလို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ်ဟုတ်
စစ်တုဒ္ဓရာကကိုစလေကလက်ပရောင်းကိစ္စဆွေးနွေးတဲ့အခါမှာတက်ကကိုစလေတွေအကုန်လုံးကထပြီးတော့ကန့်ကွက်တဲ့အခြေအနေမျိုးဟာဆိုလို့ရှိရင်ပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာလည်းမရှိခဲ့ဘူးပေါ့နော်အခုလက်ရှိလွှတ်တော်တက်တမ်းမှာဒီလိုမျိုးတွေဖြစ်လာခဲ့တဲ့ဆိုတဲ့အပေါ်မှာအနည်းအနည်းနဲ့ဘယ်လိုမြင်ပါလဲရှင်
ကျမနားလည်တယ်လို့တော့လေကျမတို့ကတော့ကိုစလေသူရှင်းပြနေတဲ့ချက်တွေကတော်တော်ဝန်ကြီးဌာနနေပြီးကျမရဲ့ဒီအဆုံနဲ့ပတ်သက်ပြီးရှင်းပြရမယ့်ချက်တွေပဲပေါ့လေအခုကတော့တော်တော်ဝန်ကြီးဌာနရှင်းတဲ့ချက်ကိုတက်မလို့ဒါရှင်းလိုက်တယ်လေကျမတို့ဒီလိုပဲမြင်ပါ
အနည်းအဆိုကိုတက်ဆိုင်ရပြည်အောင်သူအစိုးရအနေနဲ့လာရောက်ဖြေရှင်းတာမျိုးမရှိဘဲနဲ့လွှတ်တော်ကနေပြီးတော့မဲခွဲပြီးအတီးပြုတ်လိုက်တဲ့အခါကျတော့လွှတ်တော်ကဒီအစိုးရနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်လက်လှုပ်ဆောင်သွားရမှာလဲရှင
်။ဒါကတော့လွှတ်တော်မှာမှတ်တမ်းတရနေနဲ့ကျမတို့ဝင်သွားပါပြီ။လွှတ်တော်ကလည်းမှတ်တမ်းတင်ပြီးဆိုတော့ဒီအစိုးရလက်ထက်မှာမဆောင်ရွက်ဘူးဆိုရင်တော့နောင်တက်လာမယ့်အစိုးရရဲ့လက်ထက်မှာတော့ဒါတွေကကိုဆောင်ရွက်သွားရမယ့်ကိစ္စတွေဖြစ်ကြတယ်လို့ကျမတို့ဒီလိုလက်ခံထားပါလေ
။ဒီနေ့ထုတ်တဲ့သတင်းစာမှာဆိုရင်ပြန်ကြိုင်းဝန်ကြီးဌာနဦးရထွက်ကအန်တီရဲ့အစိုးရဆွဆွဲတယ်လို့မျိုးဖြစ်နေတယ်လို့ပြောကြားထားပါတယ်။ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်မှာလွှတ်တော်ရဲ့လုံထုံးလုံနည်းနဲ့အညီဖြည့်ရှင်းတာမျိုးမရှိပေမဲ့အပြင်မှာဖြည့်ရှင်းသွားဖို့ရှိရလို့လည်းပြောဆိုထားတဲ့ပုံမှာအန်တီအနေနဲ့ဘယ်လိုဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင်
။ကျမကလွှတ်တော်ရဲ့ကနေဒီပြောတာပါတရားဝင်ဖြည့်ရှင်းနေရင်တော့လွှတ်တော်ရဲ့ပဲဖြည့်ရှင်းဖို့ရပြင်ပါတယ်။အဲ့တော့ဆွဆွဲတယ်မဆွဆွဲဘူးဆိုတော့အပြင်မှာတော့ဒါဝန်ကြီးနေနဲ့လွှတ်တော်ရဲ့ကနေပြောရင်တော့ပို့ပြီးတင်တော့ပါလေနော်
။ဟုတ်ကဲ့ပါအန်တီအခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါရှင်။